ကျွန်တော်ကမြန်မာနိုင်ငံငင်းငင်းရေးအလားအလာနဲ့ပတ်သက်ပြီးတော့ဆွေးနွေးကြတာဖြစ်ပါတယ်။ဒီကောင်းစဉ်ကိုကျွန်တော်ရွေးလိုက်ကြတာတော့ဒီတရားမြတ်အတွင်းမှာပဲ RCSS SSA ရပြုလုပ်တဲ့အခမ်းအနားတစ်ခုမှာတမ်တော်ဘက်ကထိတ်တန်းပုဂ္ဂိုလ်တွေသွားပြီးတက်ရောက်ခဲ့တယ်။နောက်ပြီးတော့သဝန်လှောင်ပေးတာတွေကလည်းပဲအလားအလာကောင်းတယ်ဆိုပြီးတော့မီဒီယာတချို့မှတွေ့ရပါတယ်။ဆိုတော့သူတို့ဟာဒါကိုအကောင်းသဘောနဲ့ယူဆကြတယ်မျှော်လင့်ကြတယ်ဆိုရဟာတွေ့ရလို့ကောင်းတဲ့သတင်းကြားလိမ့်မယ်ဆိုပြီးတော့ဆရာကိုဆက်သွယ်ဖို့ဆုံးဖြတ်ထားတာဖြစ်ပါတယ်။ဒါပေမဲ့ဒီကနေ့မှကြတော့အဲဒီ RCSS SSC နဲ့လည်းပဲတိုက်ပွဲတွေဖြစ်တယ်ဆိုပြီးတော့ကြားလာရတယ်။ရုပ်ပြက်ဘယ်လိုဖြစ်သွားတယ်လဲဆရာ။အဲ့ဒါလေးရှင်းပြပါလားဆရာ။
အပြည့်အစုံနဲ့မနစ်ကတည်းကအထင်တော်လေးတစ်ခါတော့ဖြစ်တယ်ဒီလူကြီးစိုက်ရစ်ကဲခီလမ်းကြောင်းပြေးလို့ဒါပေမဲ့နောက်ပိုင်းမှာဆင်းနေပြီလေပြီးတော့တင်လာရှိရနေမှာတော့ကျန်ကျန်တန်းလက်ဖြစ်တယ်ပေါ့ဖြစ်ပြီးတော့ဒီဖေဖော်ဝါရီလ9ရက်နေ့ကျန်းမာရေးနေမှာတော့သံတော်ဘက်ကဒီနေ့နေ့အောင်လာကြတယ်တောင်းလာပို့လာတယ်ဒီလိုအဝင်ပါဝင်ကြိုးစားရေးတက်တာလို့လုပ်တဲ့တောင်းမျိုးအချင်းတော်ကောင်းတယ်လို့မြင်နေကြတာပေါ့ဒါအဲ့ဒီပိုင်းပေါ့ဒါပေမဲ့ဒီရက်ပိုင်းမှာအကြံဉာဏ်နဲ့ဟိုကောင်ကလည်းဒီကမှာသူကတပတ်စာကြောင်းပြကြတာတော့ဒီနည်းနည်းရှင်းရှင်းလေးလေးကခိုင်ခိုင်နာမဖဲလို့ပြောရတယ်။အာဒီအဲ့ကတော့ဒါသူ့အီးရလို့ပြောတယ်။ဒီပြဿနာမှာဖြစ်နေတဲ့ပြဿနာကဘာလဲဆိုအာဒီအဲ့နဲ့စက်မော်ရဲကြားမှာမိမိရဲ့ချက်ကဘာလဲဆိုတော့ဘာလို့ဆိုရီထူထားတဲ့ဆိုရင်တဏှာချက်ထားရင်းပတ်သက်ပြီးတော့တစ်ဖက်နဲ့တစ်ဖက်ပြီးလေလေမရှိကြဘူးနော်။စက်မော်ရဲကတဏှာချက်ထားရေးကိုလက်တိုင်းဉာဏ်နဲ့မုန်းထားပေါ်ရှမ်းရှိကျွန်တော်ခိုင်းနေကြမှာရဲ့အဲဒီမှာဒီခါရဒီရှင်းဒီအလေးပိုင်းဒီမဂ္ဂင်းနေရမှာရှိတဲ့အပြည့်စုံတဲ့တွေကိုအပြည့်အဝပြင်ထားတော့ဒါကြောင့်မို့လို့လည်းလက်မဂ္ဂင်းဒရူခါကြီးဖြစ်တယ်လို့ဆိုရမှာ။ဒါပေမဲ့ဒီရက်တိုင်းရှင်နိုင်မှာအစမျိုးဝဲလုပ်တဲ့ခါမှာတော့ဒီလိုလက်မဂ္ဂင်းဒရူခါဒီကိုကြောင့်ငင်းငင်းလုံးလုံးဆိုခဲမှာမဟုတ်ဘူးငင်းငင်းလုံးလုံးဆိုတော့ဖျောက်သွားမယ်လို့ပြည့်စုံဥက္ကဋ္ဌကပြောတာကျွန်တော်တွေ့ရပါတယ်
။အဲ့တော့အခုဖြစ်နေတာကအထက်မှာခေါင်းဆောင်လုပ်တဲ့ပုဂ္ဂိုလ်တချို့ကိုယ်တိုင်ကဒီကိစ္စကိုသုံးနှွားပို့ပြီးတော့ကြည့်ကြည့်ရဲ့အမှုရာရင်းနှီးရဲ့အပြုမူတွေပြနေပြီမဲ့အောက်ဘက်မှာဖြစ်နေတာကိုသူကမထိန်ချုပ်နိုင်တာလားအခြေအနေမရှိတာလားဆိုတာမေးရဖြစ်နေပါဆရာ
။ကျွန်တော်ကတော့အဲ့လိုတော့မထိန်ဘူးကွာ။တချို့ကအခြေအနေမထိန်နိုင်တာမျိုးတော့သုံးသပ်လို့မရဘူး။ကျွန်တော်ကပြောရဲဆိုတော့တမန်တော်ရဲ့အဖြစ်အစစ်ကမှဘယ်လိုထုတ်ပြီးတဲ့နောက်ကနေချထားရင်းနဲ့ပတ်သက်ရှင်းလင်းမှုမပြတ်တာပဲ
။အဲ့တော့ငင်းငန်းရေးကိုတကယ်လူကျင်တဲ့ political will ရှိရဆိုရင်အဲ့ဒါဟာသိကြည့်ကြတဲ့ကိစ္စတခုမဟုတ်ဘူးပေါ့။
အဲ့ဒါရည်ငင်းလုံးနဲ့ဒီမှာအချင်းမဖြစ်ကြတော့အမှန်လေရတက်တက်ကနေပြီးတော့ကိုယ်တော်ရာအတိုင်းတစ်ဖက်ကိုနာခံနိုင်တာပြေချမ်းနေဒီဒီတိုင်းဖြစ်လာတာလို့ပြောရပါတော့
အကုန်လုံးငင်းငင်းအလားလားလွှမ်းခြုံကြည့်မယ်ဆိုရင်တခြားဒေသတွေမှာအထူးသဖြင့်ရခိုင်နဲ့ဖြစ်နေတဲ့ကိစ္စတွေရောအခြေအနေတော်တော်ဆိုးနေတယ်လို့ကြားရပါတယ်အဲ့မှာလူနှစ်ဖက်စဉ်းစားညှိနှိုင်းပြီးတော့နိုင်ငံရေးအဖြစ်အဖြေဆန်နိုင်မဲ့လမ်းကိုရှိပါရဲ့လားအဲ့လိုအဖြေမချရင်ဒီလိုတိုက်နေရတဲ့အတွက်တဖက်ဖက်ရဲ့ညီမချက်ကပေါက်မြောက်အောင်မြင်နိုင်မဲ့အလားလားရှိပါသလား
ဘလို့ဆိုရင်ငယ်ငယ်လေးငယ်ငယ်မပိုင်းရှိပါလေဗျာတပိုင်းကတော့ NCA ထိုးထားတဲ့ EU တွေပေါ့ကိန်း RCS ဆို KNU ပေါင်းဝင်အဖွဲ့ဆယ်ဝန်းနဲ့ပတ်သက်တာပေါ့ဒီအဖွဲ့ကြီးဆယ်ဝန်းကတော့မတ်ဆာကမှတွေ့မယ်မတ်ဆာဆယ်စတိယလောက်မှာ UDDC နဲ့ဒီ GNC ကျမဝလို့နေပြီးပြီးလို့ရှိရင်အမျိုးသားပြည်နယ်ငယ်ပြည်နယ်ဝဲလို့ပြီးတော့စိုးစားတယ်ကြီးလာရန်ခေါ်မယ်အဘိုးရောဒီနေ့အကောပေါ်မှာအပြောင်းလဲရောဒီရဲ့အမှတ်တုံးဖြစ်အောင်ထိုးမယ်ဆိုရဲအဲလိုဝမ်းမှုကြီးရောရှိရဗျ။အခုတော့မတ်တာလည်းရောက်နေလို့အချိန်ရောက်တန်းတက်ရှိနေတယ်။ဒါလို့ကြိုးစားနေကြတယ်။ဆိုတော့နောက်တစ်ခါကောက်ပွဲလာမယ်။ဒီနေ့ဒီနေ့ကမလုပ်နိုင်တော့ဘူး။ဒါအပြင်2020တက်မှာဆိုရတက်မယ်ဆိုရင်ဆိုရတက်လက်ခဲကိုဒီအစီလက်မှတ်ထိုးထားတဲ့အဖွဲ့ကြီးနေအစီအစဉ်ဆက်တုံးဖို့ဆိုရဲအပိုင်းကြိုးစားနေကြတာဒါအပိုင်းတစ်ပိုင်းဖြစ်ပါတယ်။ကျောင်းလူအစည်းလက်မမထူးရဲ့တပိုင်းအဖွဲ့ခုနှစ်ဖွဲ့ရဲ့ KNCB ရဲ့ပေါင်း10ဖွဲ့ရှိရပေါ့။နော်ဒီဖွဲ့ကြီး NC လက်မထူးရောနော်ရင်းနေနေနေတယ်မှာလေ။အဲဒီ NC လက်မဒီထူးပြီးရဲ့10ဖွဲ့ထဲမှာလေ။ဝါမိုင်းလာ SSCB နဲ့ KNCB 4ဖွဲ့ရောလက်မထူးပြီးလားပါ။တကယ်လက်မမထူးရသေးဘူးကွနာ A ရဲ့ KNA ရဲ့ PNL ရဲ့ကိုယ်ကံ4ဖွဲ့လက်မမထူးရသေးပါဘူး။အဲမနေ့ကကျွန်တော်တို့2019ခုနှစ်မှာတကယ်6တင်ပြည့်ရင်ပဲဘာမှပြေချတဲ့အဖြစ်မရခဲ့ပါဘူး။ဒီဇန်နဝါရီဖေဖော်ဝါရီမှာတွေ့ဖို့ဒီတွေ့ပြီးတာကြောင့်ဆက်ဆက်ပြီးချင်းရင်တွေ့ပြီးမှာလဲဇန်နဝါရီမှာလည်းမြင့်တူဖေဖော်ဝါရီမှာလည်းတွေ့လို့တရားနဲ့ဒီတွေ့မှုဖြစ်နိုင်ဘူး။မတ်တာလည်းတွေ့နိုင်မတွေ့နိုင်တော့လည်းမတွေ့နိုင်ဘူး။ဒါအပြင်မိမပြောလို့လည်းရခိုင်မှာကတော့တိုက်ပွဲကြီးကအဆောင်ပြတ်တယ်နေရဲ့ဒီဒီကြောင့်ဒီကြောင့်ဒီကမှာလောကောင်းကြောက်တော့ပြလောက်ကကြားမှာတော့လောကောင်း ဒီမင်းများမျိုးနဲ့မင်းများအေရှားမှာတော့လူကောင်းအဲလိုကြီးကျန်နေတဲ့အချိန်မှာဒီငယ်ချင်းလေးကိုနေနေကြတာဒီစပွဲရက်ကိုပက်ကက်ရှိနေတယ်လို့ထင်ပါတယ
်အခုတချို့ကပြောနေရတဲ့ဒီလူရရွေးကောက်ပွဲနီးလာတဲ့အတွက်ကြောင့်လုပြတာဆိုတဲ့သဘောမျိုးလဲတကယ်တမ်းသူတို့ကိုယ်၌ကသူတို့လုပ်ငန်းကိုသူတို့ confidence ပြရှိပဲလုပ်နေကြရတဲ့ဆိုတဲ့သဘောမျိုးပြောကြပါတယ်အဲ့ဒီကိစ္စရောဆရာဘယ်လိုသုံးသပ်လို့ပါလဲဘလောက်မှန်နိုင်ပါလဲအဲ့ဒါဖြစ်နိုင်လား
အခုခြေထားတော့ဒီမှာကျွန်တော်ပြောခဲ့သူတွေကဆိုရှယ်ဂျေဂျာနီလာကန်ကျင်းပမှုတက်ကြရောဤလူဘက်ကရော NRPC ဘက်ကရောနည်းနည်းတော့ဟိုတုံးလုံးတက်တိုက်တော့ရှိတယ်ဒီဆိုရှယ်ဂျေဂျာနီလာကန်ဆုံးဖြတ်ချက်ကိုဒီနောက်ဆိုရှယ်ဂျေဂျာနီလာကန်တွေ့ကျင်တာပဲဒါကြောင့်ဆိုရှယ်ဂျေဂျာနီလာကန်ခြေကောင်းဖြစ်နိုင်ကြတော့ရှိပါတယ်ဒါပေမဲ့ဟိုဖယ်ရယ်နဲ့ပတ်သက်တဲ့သဘောတူညီညွတ်ရရဖို့ခင်းနေတယ်ဒီနောက်ဆိုရှယ်ကိုပြည်လို့ဖို့တော့လောက်ပဲဒီကြိုးစားနေတယ်လို့ထင်ပါတယ်အဲဒီနာဒီရေအေးပောင်းရင်ချောက်ဖွေရင်နဲ့တိုက်ပွဲပွားနေရဖွေနေဒီပြစ်ခတ်ရဲဘူးကတော့လှမ်းဝေးနေဦးမယ်လို့ထင်ပါလ
ားနောက်သုံးသပ်သူတို့ကအခုဒင်းရန်ကြီးဖြစ်စဉ်ဟာ NLD အစိုးရလက်ထက်မှာအရွတ်နဲလာတယ်အဲ့ဒီမတိုင်ခင်ဦးသိန်းစိန်အစိုးရလက်ထက်မှာတော့ပို့ပြီးတော့ထိရောက်မှုရှိခဲ့တယ်ဆိုပြီးတော့ဦးသိန်းစိန်အစိုးရလက်ထက်ကလှုပ်ဆောင်ခဲ့တဲ့ပုဂ္ဂိုလ်တွေကိုလည်း credit ပေးကြရပါလေပို့ပြီးတော့သူတို့လုပ်ခဲ့တဲ့လုပ်ငန်းကထိရောက်မှုရှိတယ်ဆိုပြီးတော့အဲ့နေရာမှာလူပုဂ္ဂိုလ်နဲ့လည်းပတ်သက်ပါတယ်အဲ့ဦးသိန်းစင်ဆိုရဘက်မှာစစ်ကြခဲ့တဲ့ငင်းချင်ရေးလုခဲ့တဲ့ပုဂ္ဂိုလ်ဦးအောင်မင်းတို့ဘာလို့ဆိုရင်လူရတော်များများလူလုခဲ့တာကောက်နေဆိုပြီးတော့ပြောကြတဲ့သဘောတွေ့ရပါတယ်အဲ့ဒါဘယ်လိုနှိုင်းရှင်လို့ပါလဲခင်ဗျာဆရာဦးမောင်ဆိုရအောင်တကယ်ကြီးရှင်းရတယ
်ဒီကံရေးရှင်းရတယ်ဆိုတဲ့မတူတာတစ်ခုပါတော့ဘာလဲဆိုတော့ဒီကံရေးရှင်းရတယ်တတ်မောင်းနေရတော့ညစ်တတ်တယ်ဒီကတည်းကဒီကန်ကျူးဆိုတဲ့စကားကိုတမ်းတော်အမည်နဲ့ဒီနည်းလေးတော့ပြန်လာတော်လေးနောက်ဆောင်လို့ယူဆရပါပဲ။ကွာခဲ့နေလို့သူတို့ကြားမှာနှင်းနှင်းလို့ရတဲ့ပြီးပြီးတော့နည်းနည်းဆောင်ဆောင်လုပ်နိုင်တဲ့အချက်ရှိပါတယ်။အမေဒီဆိုတာလက်ထက်မှာတော့အဲ့ဒါတော်လေးအကန့်အသတ်ရှိနေပါပဲ။ဒီပြတစ်ချက်ကတော့ဒီကန်ကျူးဆိုတဲ့လက်ထက်မှာတက်ဆော့တောင်ပေးတာဥအောင်မင်းနဲ့ဖြစ်ပြီးဥအောင်မင်းအနေနဲ့ကတော့ဒီတိုင်းသားသမီးနိုင်ဖွေနေရင်းဆက်ဆံတဲ့ဖြစ်တဲ့ကြောင့်တိုင်းသားတွေနဲ့အဆင်ပြေလို့ပြောလို့ရပါတယ်။ဒီ energy short လက်ထက်မှာ NRPC ဖွင့်ပြီးတော့တောင်းအောင်ပြီးတဲ့အခါမှာပထမဒေါက်တာတမျိုးကိုတွေ့ရတယ်။ဒုတိယပိုင်းမှာဦးကျော်တင်းစီတွေ့ရတယ်။ဒီနောက်ပိုင်းမှာဦးကြီးကြီးတက်တာတွေ့ရတယ် NRPC ဒုတိယအနေနဲ့။အဲ့တော့ဒီလူတွေနဲ့နောက်တစ်ဖက်ကပြောမှဆိုရင်တော့ EU နဲ့တော့ကလေးကြီးညီညီချင်းရပြရတယ်ဒါအနေရီဆိုရလက်ထက်မှာတွေ့ရတဲ့အားနည်းချက်ကိုပြောပါမှာ
အဲ့ဒါပုဂ္ဂိုလ်ကြီးနဲ့လည်းဆိုင်လာပြီဆိုတော့ကျွန်တော်ပုဂ္ဂိုလ်ကြီးကိစ္စနောက်တစ်ခုမေးချင်ပါတယ်အဲ့ညဉ့်ညံကြီးလုပ်ငန်းရှင်ကိုစတင်ကြတော့ငါတချို့ကသုံးသပ်ကြတယ်ဘယ်ပုဂ္ဂိုလ်အချင်းသူတို့အစိုးရတက်လာမှအောင်မြန်လုပ်ဆွေးချင်လို့အဲ့ဒီတော့အားမပေးခဲ့ဘူးအဲ့လိုမျိုးသုံးသပ်ခဲ့ရတာရှိပါတယ်အခုဆိုရင်လည်းပဲတက်မတော်ကကိုကြီးဦးစီးချုပ်ကCSS SSS ကိုသုံးလှပြတာတော့နောက်မျိုးပေါ်မှာလည်းပဲကွဲပြားတဲ့ဘာသာတရားအုပ်စုတွေကိုသူကူညီထောက်ပံ့တာတို့ရင်းနှီးဆက်ဆံတို့တွေ့လာတော့ဒါလည်းပဲသူ့ရဲ့ကိုယ်ရေး personal interest ပဲသူ့ရဲ့နိုင်ငံရေးအမျက်လူချင်းလို့နေရာချင်းသူ့မှာနိုင်ငံရေးညီမှန်းချက်ရှိနေလို့နိုင်ငံတကာမှာသူဟာအများကြီးထုတ်နှက်ခံရလို့စသဖြင့်ဝေဖန်သုံးသပ်ကြတာရှိပါတယ်ဆိုတော့အဲ့ဒီခေါင်းဆောင်ပိုင်းတွေရဲ့ပုဂ္ဂိုလ်ရေးကိစ္စကတော့ဒီညီညာရေးဖြစ်စီမှာဘလောက်ပတ်သက်မှုရှိနေထင်ပါလိုက်
အဲ့ဒါလည်းပတ်သက်မှုရရှိနေလို့ထင်ပါတယ်။ဒါကြိလို့ဆိုတော့အဲလောလောဆယ်ကြီးကကောင်းကြီးတွေနဲ့ဒီရဲ့ပြည်သူတွေနည်းနည်းမှန်းကျက်တဲ့ဥဆောင်တွေရဲ့အပိုင်းကြီးရှိတယ်လို့2015မတိုင်ခင်ကလည်းဒီမခုအနေနဲ့ဘက်ကပြောခဲ့တာတွေလည်းရှိရတယ်။ဒီပြဿနာတွေကလည်းနည်းလုံအောင်ဆိုလို့တော့ထိခိုက်တာတော့မှန်ပါပဲ
။အဲ့ဒီတော့ကျွန်တော်အစီအကိုမျှော်ကြည့်မယ်ဆိုရင်ပြည်ထောင်စုညီညာရေးအလားအလာအတွက်အကောင်းဆုံးညီညာရေးကိုအမှန်တကယ်တိုင်းပြည်အတွက်လူကျင်တယ်ဆိုရက်သဘောနဲ့သူတို့ဆွေးနွေးဖြစ်လာအောင်အဓိကအဖြစ်ဘာတွေအတားအဆီးဖြစ်နေထင်ပါလဲခင်ဗျာဘယ်အချက်မျိုးသူတို့ကြော်လွှားဖို့လိုပါလဲ
ပြဿနာကိုဖြစ်ရှိနေတဲ့သလိုရှိနေတာဖရယ်မူပေါင်းနဲ့ပတ်သက်ပြီးတော့ခြေကောင်းကိုပြင်ပေးဖို့လိုတယ်အဲနာတွေကိုပြင်ပေးဖို့လိုတယ်ဒီအရေကိုကျွန်တော်က energy ဆိုရချက်စီတတ်မှတ်စီဒါတွေတောင်းပေးပြီးတော့လုပ်ဖို့လိုရယ်ဒီဆိုရတဲ့အမှုဆိုရခွင့်ပြုတာဒီအနာကိုပြရမျိုးမလုံးနိုင်မချင်းတော့ဒီငယ်လုပ်ငန်းရှင်ကိုဘယ်လိုလုပ်လို့ကျွန်တော်ကအောင်မြင်ဖို့ကတော့ခက်ခဲလိမ့်မယ်လို့ထင်ပါတယ
်။သောရရှင်ခင်ဗျာပြည်တွင်းစစ်တမ်းကြောင့်အသက်လူထွက်ပြေးရတာချစ်ခင်သူတွေနဲ့ကွေကွင်းခဲ့ရတာဆင်းရဲရင်းနဲ့ရတာဆက်တဲ့ဒုက္ခတွေနဲ့ကြုံတွေ့နေရတဲ့မြန်မာပြည်သူတွေဟာညဉ့်ညံရေးကိုဆယ်စုနှစ်ပေါင်းများစွာတောင့်တခဲ့ကြပါတယ်။ဘူပါမျိုးရည်လည်းပဲညဉ့်ညံရေးကိုမျှော်လင့်ရင်လက်တွေ့မခံစားရပဲ ွယ်လွန်သွားခဲ့ကြပါပြီ။ဒါပေမဲ့ညဉ့်ဉန်းရေးဟာတကယ်တမ်းဖြစ်မလာနိုင်တဲ့လိုက်လေဝေးလေတန်လျက်ပမာထင်အောင်ထင်မှအရာသာဖြစ်နေသေးတယ်လို့ဆိုရင်အဆုံမြင်တတ်လွန်တယ်လို့ဆိုတင်ကြပါသလားသောရရှင်များခင်ဗျာ။ကျေးဇူးတင်ပါတယ်။